မရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID အနေနဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်ကိုမြစ်တင်ရမှာအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်သွားမှာဖြစ်တယ်လို့ USAID ရဲ့ယာယီကြီးကဂျွန်ဘာဆာကမီလာတရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်အဲဒီကြေညာချက်မှာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအက်ထရစ်ကလင်းစင်းကိုဖြစ်စေအီရတ်ပြောက်ပိုင်းကယာဇီဒီးစ်နဲ့ခရီးယန်တွေပေါ်ကျူးလွန်တဲ့လူမျိုးတို့တပ်ဖြတ်မှုဂျနိုဆိုက်ကိုဖြစ်စေတုံ့ပြန်ရင်ဆိုင်ရမှာ USAID အနေနဲ့နိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကိုထိတ်တန့်ဦးစားပေးနေရမှာထားရှိမယ်လို့လည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမေလ၃ရက်နေ့ကထုတ်ပြန်ခဲ့တဲ့နိုင်ငံကဘာသာရေးလွတ်လပ်ခွင့်တိုးမြှင့်ရေးဆိုင်ရာအမိန့်ကို USAID ကလိုင်းနာအကောင့်ထဲပို့သွားမယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။တိုင်းပြည်တစ်ခုချင်းအပေါ်ချမှတ်ရေးဆွဲထားတဲ့ USAID ရဲ့မဟာဗျူဟာတွေမှာဘာသာရေးလွတ်လပ်ခွင့်ကိုမြစ်တင်ရေးကအရေးကြီးတဲ့တောက်တိုင်တစ်ခုဖြစ်ပါဝင်နေကြောင်းနဲ့ Frank Wolf International Religious Freedom Act အဥပဒေအရလည်းဘာသာရေးလွတ်လပ်ခွင့်ဟာအမေရိကန်နိုင်ငံရဲ့ဘဝဒါမှာဦးစားပေးအစစ်မှရှိကြောင်း USAID အကြီးအကဲကပြောပါတယ်ခင်ဗျ